ုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ဒုတိယအကြီးအကဲဟာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအတွက်ပညာရေးနဲ့အသက်မွေးဝမ်းကြောင်းမှုအခွင့်အလမ်းတွေပုံမရရှိရေးတိုက်တွန်းလိုက်ပါတယ်။၅နှစ်နီးပါးရှိလာပြီးဖြစ်တဲ့ရိုဟင်ဂျာဒုက္ခသည်အရေးမဖြေရှင်းနိုင်သေးတာကြောင့်နိုင်ငံကအတိုင်းဝိုင်းကကူညီဖြေရှင်းပေးဖို့လည်းတိုက်တွန်းခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာခရိုင်နဲ့ဘာဆန်ရှာကျွန်းဒုတိယမဟာမင်းကြီးကယ်လီတီကလီမင်ရဲ့ခီးစဉ်ဟာဒုက္ခသည်တွေရဲ့အခက်အခဲစိန်ခေါ်မှုတွေနဲ့အနာဂတ်မျှော်လင့်ချက်တွေကိုပိုမိုနားလည်သဘောပေါက်ဖို့ဖြစ်တယ်လို့လည်းကုလသမဂ္ဂကသတင်းထုတ်ပြန်ခဲ့ပါတယ်။ခီးစဉ်အတွင်းဒုက္ခသည်တွေကိုယ်သဘောစန္ဒာနဲ့နေရပြန်နိုင်ရေးအပါအဝင်ပြဿနာကိုဖြေရှင်းနိုင်ရေးကုလသမဂ္ဂကအခိုင်အမာပိုင်းဖြတ်ထားကြောင်းလည်းပြောဆိုပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားမှာရောကုလသမဂ္ဂနယ်ပါတီးခြားနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးပေမဲ့လက်တွေ့အကောင့်ထဲမဖော်နိုင်သေးပါဘူး။တစ်ချိန်တည်းမှာပဲရိုဟင်ဂျာဒုက္ခသည်တွေအပေါ်လူမျိုးတုံးအောင်လုပ်ခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့မြန်မာအပေါ်တရားစွဲဆိုထားတဲ့အမှုကိုတော့ရှေ့သတင်းပတ်ထဲမှာပဲနယ်သာလန်နိုင်ငံဒီဟိတ်မြို့က ICJ နိုင်ငံတကာတရားရုံးမှာကြားနာဖို့ရှိပါတယ်ခင်ဗျာ။